ပြည်ထောင်နိုင်ငံမြောက်ပိုင်းမိုးဆူးမြို့ကိုအာရစစ်သွေးကြွတွေလက်ခဲတဲ့ကနေပြန်လည်သိမ်းယူနိုင်ဖို့အတွက်ဤရက်ဆူရတက်ဖွဲ့တွေဟာအချိန်တော်ကြာပြင်ဆင်လာခဲ့တဲ့မြေပြင်ထိုးစစ်ဆင်မှုတွေကိုစတင်နေရတဲ့အမျှကနဦးအဆင့်အောင်မြင်မှုတွေလည်းရနေတဲ့အကြောင်းခတ်လက်နက်ကန်တက်ဖွဲ့ခေါင်းဆောင်တွေကပြောပါတယ်ဒေသစံတော်ချိန်မနက်6နာရီကစလို့အာရစစ်သွေးကြွတွေလက်ထဲကနေစတူယန်ကီလိုမီတာ200လောက်ကိုပြန်လည်သိမ်းထားနိုင်ပြီလို့ဒီကတ်တမရမာဆူဘာဇာနီကရုပ်မြင်သံကြားကနေထုတ်လင်းတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။စီးပြားနိုင်ငံမှာအလက်ပိုမျိုးကြုံတွေ့ခဲ့ရတဲ့အခြေအနေမျိုးမဖြစ်ရလေအောင်သူတို့ရဲ့တက်ဖွဲ့တွေဟာဒီအီရတ်မှာတော့အကောင်းဆုံးကြိုးစားနေတယ်လို့ဆိုပြီးတော့မိုးဆူးမျိုးလွတ်မြောက်စေရမယ်လို့လည်းဘာဇာနီကပြောပါတယ်။အခုဆက်စင်မှုကအမေရိကန်တိုက်ခိုက်ရေးတက်ဖွဲ့တွေအီရတ်ကနေထွက်ခွာခဲ့တဲ့လွန်ခဲ့တဲ့9နှစ်ကစလို့အကြီးမားဆုံးဆက်စင်မှုဖြစ်တယ်လို့ဒေသရင်းကရက်သားထောင်ပေါင်းများစွာရဲ့ဘေးကင်းလုံခြုံရေးအတွက်စိုးရိမ်စရာအခြေအနေတွေလည်းတိုးလာနေပါတယ်။အခုစစ်စင်ရေးမှာခါထလနက်ကိုင်းတက်ဖွဲ့တွေဖေဗရယ်အစိုးရရဲတက်ဖွဲ့တွေစူနီလူမျိုးစုလက်နက်ကိုင်းအဖွဲ့တွေနောက်ရှီယာပြည်သူစစ်တက်ဖွဲ့တွေနဲ့လေကြောင်းတိုက်ခိုက်မှုတွေအပြင်ပြီးခဲ့တဲ့နှစ်နှစ်အတွင်းအီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာအရဲစစ်သွေးကြွတွေကိုပြင်ပထားတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွတ်ပေါင်းတက်ဖွဲ့တွေရဲ့ကူညီတိုက်ခိုက်မှုတွေလည်းပါဝင်ပါတယ်။အမေရိကန်အစိုးရရာရှိတွေကတော့ IS ချေမုံရေးလှုပ်ရှားမှုမှာအခုစစ်စင်ရေးဟာအရေးပါတဲ့အကြောင်းနဲ့မိုးဆူးမြို့ကိုပြန်လည်တည်ယူနိုင်ဖို့ကတော့သတင်းပတ်တွေနဲ့ချီထားမှမဟုတ်ရင်လည်းတိကျပို့ပြီးတော့ကြားမြင်နိုင်တယ်လို့ပြောဆိုထားပါတယ်ရှင်။